မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးတင်းမာမှုတွေလျော့ပါစေဖို့ရည်ရွယ်ပြီးဘာသာပေါင်းစုံငြိမ်းချမ်းရေးဆုတောင်းပွဲတစ်ခုကိုရန်ကုန်မြို့မှာဒီကနေ့ပဲကျင်းပခဲ့ပါတယ်လူပေါင်းတောင်းနဲ့ချီစုဝေးတက်ရောက်ခဲ့တဲ့အခမ်းအနားအတွင်းမှာတော့ဘာသာပေါင်းစုံကခေါင်းဆောင်တွေငြိမ်းချမ်းရေးနဲ့တင့်မြတ်ရေးအတွက်တိုက်တွန်းပြောဆိုခဲ့ကြတာပါအပြည့်အစုံကိုတော့ရန်ကုန်မြို့ကအောင်ဆန်းကွင်းမှာကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA သတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့မြန်မာနိုင်ငံအတွင်းမှာရှိတဲ့ဘာသာကြီး၅ဘာသာကထင်ကရပုံကိုယ်တွေကငြိမ်းချမ်းရေးဆုတောင်းပွဲမှာငြိမ်းချမ်းရေးနဲ့တင့်မြတ်ရေးအတွက်အထူးလေးပေးပြောဆိုခဲ့ကြပါတယ်လူတို့ကြီးစီနေနဲ့နှုတ်ပြားကထွက်တဲ့ညီညာရေးကိုတောင်းတနေတဲ့စိတ်မျိုးနဲ့မဟုတ်ပဲတကယ်လက်တွေ့ညီညာကြဖို့ကြည်ကြံနေထိုင်ပေးကြဖို့ညီညာစွာတူရှင်တွဲနေထိုင်ကြဖို့အတွက်အပြောနဲ့သာမဟုတ်ပဲလက်တွေ့ကြည်ကြံနိုင်မှသာညီညာမှုအစ်စ်ကိုရနိုင်မယ်လို့အလေးပေးပြောဆိုသွားသူကတော့ရန်ကုန်တိုင်းဒေသကြီးနိုင်ငံတော်တန်ခါမဟာနာရီကဥက္ကဋ္ဌကမ္ဘာညီညာရေးစေတမန်ဆုရဆရာတော်အက္ကမဟာတရမဇောတိကတ္တဇဒေါက်တာဗရဏနာကိတ္တပလပ
ါနောက်ဆုံးအနေနဲ့အထူးပြားကြလူဒီမှာယနေ့တရားလာကြတဲ့ဘာသာပေါင်းစုမှပုဂ္ဂိုလ်များနိုင်ငံသူနိုင်ငံသားများဆွေတော်မျိုးတော်များရဲ့ခန္ဓာကိုယ်တွေဟာတကိုယ်စီရှိနေကြပြီမလို့စိတ်ဟာတစိတ်ထဲထားမယ်ဆိုလို့ရှိရင်စိတ်ကတော့ငြိမ်းချမ်းသာယာဝါဝေဝတဲ့တစိတ်တဝန်းနဲ့ဥမကွဲတိုင်းမပြည့်ရှိနေဖို့အရေးကြီးပါတယ်ဥပမာနွားနို့နေရင်ရောတကယ်သူဖြစ်နေရပါမယ်ဘာသာပေါင်းစုံကောင်းဆောင်များတွင်မဟုတ်ပဲနိုင်ငံတော်အစိုးရနှင့်နိုင်ငံသူနိုင်ငံသားကဘာသူကဘာသားများကကိုချင်းစာတရားမေတ္တာတရားကရုဏာတရားမုဒိတာတရားဥပေက္ခာတရားထားကြမယ်ဆိုရင်တော့ငြိမ်းချမ်းသာယာဝါပြောတဲ့ကဘာကြီးဧကဖြစ်မှာသိကြပါတယ်
ဒီနိုင်ငံတွင်းမှာနေထိုင်ပြီးဒီနိုင်ငံရဲ့အကျိုးကိုပဲရှေ့ရှုကာငြိမ်းချမ်းစွာတူရှင်တွဲနေထိုင်ရေးကိုသာဥတီအားထားလှုပ်ဆောင်တော်ဖို့ပဲစိတ်ပိုင်းပြတ်ထားတယ်လို့ဆိုလာသူကတော့ MN Roundup လီရှေ့ဆောင်ဆရာတော်ဦးကျော်ကျော်ပဲဖြစ်ပါတယ်။သူကတော့ဟိုရင်လိုပဲချစ်ချည်စွာတိမ်တဆင်းအတူနေထိုင်ရေးကိုပြန်လည်တိဆောက်သွားနိုင်ဖို့ကိုဥတီပြီးခုလိုတိုက်တွန်းခဲ့တာပါ
။ကျွန်တော်များအစ္စလာမ်သာနာဝင်များအနေနဲ့လည်းမြန်မာနိုင်ငံတော်ကြီးခွင့်ပြုတိုးတက်ပြီးကမ္ဘာနိုင်ငံများအလယ်မှာခံများထဲဝါစွာယက်တီနိုင်ရေးနဲ့နိုင်ငံကောင်းဆောင်ကြီးများလဲနိုင်ငံတကာမှာမျက်နှာပန်းပွင့်ဂုံရှိန်မျက်နာကိုနှလုံးသဲဖို့ထဲကလိုလားကြောင်းတစ္ဆာစကားဒီနေရာကနေကျွန်တော်ဆိုပါတယ
်မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူသာသနာပြုဆရာတော်ဒေါက်တာလှထွန်းကတော့ဘယ်ဘာသာကမှမုံတရားပွားဖို့မတိုက်ထွန်းတာကြောင့်အမုံတရားကိုဥတီဖျောက်ပြက်ကြဖို့တိုက်တွန်းသွားပါတယ
်ဘုသူပဲဖြစ်ဖြစ်တယောက်နဲ့တယောက်ကိုလေးစားခြင်းဘယ်လိုပဲယုံကြည်ကိုးကွယ်ကိုးကွယ်သူ့ရဲ့စိတ်ချမ်းသာမှုသူ့ရဲ့ကိုယ်အေးချမ်းသာမှုပေါ်မှာမူတည်ပါတယ်အဲဒါကြောင့်ဟိန္ဒူဘာသာအရဘယ်ဘာသာမဆိုအားလုံးကိုညီကိုပမာဆက်ဆံလျက်ယုံကြည်လျက်ရှိပါတယ်
ရန်ကုန်ကက်သလစ်ဂိုင်းကျုပ်သာသနာယဟန်အမတ်ကာရီနယ်ချားလ်စ်မောင်မူကတော့ကမ္ဘာနိုင်ငံတွေမှာမြန်မာနိုင်ငံသားတွေကိုရက်ဆက်သူတွေလိုပုံဖော်နေတာတွေရှိကြတာမို့မြန်မာနိုင်ငံသားတွေရဲ့စစ်မှန်တဲ့မေတ္တာတရားကိုပြသဖို့လိုနေပြီဖြစ်ကြောင်းတခြားနိုင်ငံတွေကိုလည်းမြန်မာနိုင်ငံပေါ်ဝေဖန်နေတာတွေရက်ဖို့လည်းတိုက်တွန်းသွားခဲ့ပါတယ
်။အချိန်မှာကျွတ်တော့စီလုံးကြီးကျုပ်ဖို့လိုပါလေ။တယောက်စီရဲ့ကောင်းဘက်တွေကိုအပြန်အလှန်အတိမပြုဖို့ရန်အတွက်လိုအပ်ပါလေ။ကျွန်တော်တို့မှာကိုပြတနာကိုရှင်းမှုချောက်မှတ်တဲ့ကိုကျင်တရားနဲ့အစွမ်းအစတွေရှိလဲဆိုတာကဘာကြီးကိုသိစေချင်ပါတယ်
။ကွင်ရှိတယုတ်ဗုဒ္ဓဘာသာဖုံးတော်ကြီးကျောင်းကဗရဏနာယကဆရာတော်ကတော့ဘယ်ဘာသာမဆိုငြိမ်းချမ်းရေးကိုဦးတည်နိုင်မှုဦးဆောင်ဆရာတော်တွေကအထူးဂိယုပြုဆုံးမဖို့လိုတယ်လို့တိုက်တွန်းသွားပါတယ
်။မိမိဘာသာသာသနာတိုးတက်ပြန့်ပွားရန်လူမျိုးရေးဘာသာရေးကိုအခြေခံပြီးအမုန်းစကားဆို၍အမုန်းတရားပိုစေရန်အာမထုတ်တင်ပေ
မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးတိမာမှုတွေရော့ပါစီဖို့ရည်ရွယ်ပြီးဒီပွဲကိုလှုပ်ဆောင်ခဲ့တာပါဒီပွဲကိုဘာသာရေး၅ခုကဘာသာဝင်တောင်းချီတက်ရောက်ခဲ့ပါတယ်ခင်ဗျာ